ပြည်ရင်းကအလုတ်ကန်ရှာဖွေရေးအေဂျင်စီတွေကဆင်းဒူဘိုင်းမှာအလုတ်သွားလုပ်တဲ့မြန်မာအမျိုးသမီးတချို့ဟာမူလမျောမှန်းထားတဲ့အလုတ်ကန်တွေကိုမရပဲအခြားအလုတ်တွေကိုစီခိုင်းခံရကြောင်းဒူဘိုင်းရောက်မြန်မာနိုင်ငံသားတချို့ကပြောပါတယ်တချို့ကလည်းတခြားတနေရာမှာလပောင်းများစွာပိတ်လောင်ခံထားရတာပါပြည်ရင်းမှာအေဂျင်စီနာမည်နဲ့လုတ်သားစေလုပ်နေတဲ့လုပ်ငန်းတွေရှိတယ်လို့ဒူဘိုင်းမှာပဲတိုက်ခန်းအများပြားပိုင်ဆိုင်ထားတဲ့မြန်မာနိုင်ငံသားတွေက Facebook ပေါ်ကနေအလုတ်ခေါ်ယူနေတာတွေလည်းရှိပါတယ်ကုမ္ပဏီနာမည်ခံထားတဲ့ပြည်ရင်းကလုပ်ငန်းတချို့လည်းလိမ်လည်မှုနဲ့ဒီရဲ့ပိုင်းထဲမှာဆွတ်ဆွဲခံနေရတာပါအခုနှစ်ပွင့်လင်းရာသီမှာဒီလိုပြဿနာတွေကခက်ဆိတ်ဆိတ်ဖြစ်လာကြောင်းဒူဘိုင်းမှာနှစ်တော်ကြာနေထိုင်နေတဲ့မြန်မာနိုင်ငံသားတူဦးက VOA ကိုပြောပါတယ
်ဒီရဲ့တော့ပွင့်လင်းရာသီဆိုတော့ဟိုတယ်လုပ်ငန်းတွေပြန်ခေါ်လာတယ်ဒါပေမဲ့အဲ့ဒီဒီမှာပတ်တိတွေဆိုပြီးတော့ဒီရဲ့လည်းနည်းနည်းဟိုပတ်တိတွေလည်းလာကြပြီရှိတယ်ပေါ့နော်ဒီအစ်ကိုဒီလိုမဟုတ်ဘဲနဲ့ဒီဥမာဆိုရင်မြန်မာလူတွေရောအဆောင်နဲ့ကြားနေကြတယ်ပတ်တိတွေစဉ်းစားတာများတယ်ခင်ဗျအဲ့ပတ်တိတွေလည်းမလာဘူးတော့ပြန်ပြီးပါပေါ့ကျွန်တော်လည်းအမှားတရရှိတဲ့သိနေပါလို့ပေါ့နော်အဲလိုတွေပေါ့
2023ဩဂတ်လမှာအလုပ်သွားလုပ်ခဲ့တဲ့မြန်မာမျိုးသမီး6ယောက်ဟာပြည်တွင်းပြည်ပအေဂျင့်ဘွဲ့စားတွေရဲ့အဆင့်ဆင့်ရောင်းစားတာခံရပြီးတော့အခုနောက်ဆုံးအီရတ်နိုင်ငံဆူလီမာနီယာမြို့မှာ PRP အလုပ်စီခိုင်းခြင်းခံရပါတယ်အီရတ်ကအလုပ်ရှင်ဟာသူတို့6ယောက်ကိုတနေရာထဲမှာပိတ်လောင်ထားပြီးတော့အခကြေးငွေနဲ့အလုပ်မျိုးစုံကိုစီခိုင်းနေကြောင်းခိုင်ခံရှင်တွေက VOA ကိုပြောပါတယ်သူတို့ဟာတခြားအိမ်တွေမှာအိမ်အကူလိုအလုပ်မျိုးကိုတရက်15နာရီလောက်လုတ်ကန်နေရတာပါအီရတ်ကရဲဌာနမှာတောရောက်အကူအညီတောင်းခဲ့ပေမဲ့ဘာမှထူးမလာကြောင်းသူတို့6ယောက်ထဲကတယောက်ဖြစ်တဲ့မတ်ယီယီချူကပြောပါတယ
်ပြောမှန်းထားတာလေးဖြစ်မလာတော့ဒီကတပွဲလုံးကိုကိုကိုတက်ပြစီချင်းစိတ်ကိုပေါက်လာတယ်အလောက်အထီဟိုအခက်ခဲနေတအားကြုံနေရတော့ကိုကိုကိုလည်းတအားစိတ်ညစ်လာတယ်အာနဲ့ညီမတို့အဖွဲ့ကြီးဘလို့မှမဖြစ်နိုင်တော့ဘူးငါတို့ဒီကိုရှင်းဆက်နေလေဒီတဲ့စူးယုံမဲ့ရှိတော့မှာပဲဆိုပြီးတော့မှအာနဲ့အဖွဲ့ကြီးအကုန်လုံးရဲစခန်းကိုတွားခဲ့တယ်ရဲစခန်းကိုတွားပြီးအကူအညီတောင်းတော့အေဂျင်မားပြန်ပြီးတော့ရဲတွေကလည်းညီမတို့ကိုပြန်လွတ်တာပေါ့အကူအညီမပေးခဲ့ဘူးဒီ
သူတို့ဟာ2023ဩဂတ်လ14ရက်မှာဒူဘိုင်းကိုရောက်ခဲ့တာဖြစ်ပြီးအဲဒီကနေချက်ချင်းဆိုသလိုအီရတ်နိုင်ငံကအေဂျင့်ပွဲစားတွေစီတဆင့်လွှဲပြောင်းခံခဲ့ရတာပါအီရတ်ရောက်တဲ့အခါသူတို့မှရှိတဲ့လက်ကင်ဖုန်းတွေလည်းတင်းစီခံခဲ့ရတယ်လို့လောက်ခလာစားလည်းအပြည့်အဝမရရှိကြောင်းပြောပါတယ်အဲဒီနောက်သူတို့အချင်းတွေကို Facebook ကနေ live လွှင့်ပြီးအကူအညီတောင်းခဲ့ရကြောင်းနောက်ထပ်အမျိုးသမီး2ဦးက VOA ကိုပြောပါတယ်
မြေကြီးကြီးနဲ့တော့ကြာရပါတယ်သူတို့လည်းမျိုးမျိုးပြောတယ်မားတို့ကလည်းဒီလိုက်မလွင့်ခင်တော့ပါလေအစာရင်စားလည်းမရဘူးရှင်ကလည်းပြတ်တယ်ရှင်ကလည်းဝင်သွားပါတယ်အစာလည်းမစားရတော့ခါကြတော့လိုက်လွယ်ပြလိုက်တာမအောင်ဆော့တော့လောမှာနောက်နေ့မနေ့ကျတော့ဖုန်းနဲ့တင်သွားရတဲ့မှာတင်းပြပြီးတော့မှအဲ့တိုင်းကိုခါရဲအဲ့တိုင်းမှာဖျက်ပြလိုက်တာအဲ့အားရနေမားတို့ဖုန်းနဲ့စားတင်းပြီးတော့မှဒီနေ့ချိန်ကြီးဆော့တော့လောဘေးမဆုံးပြီးတော့
ဒူဘိုင်းအလုပ်တွေအတွက်လုတ်သားခေါ်ယူနေတဲ့အေဂျင်စီတွေဟာဌာနဆိုင်ရာဘက်ကခွင့်ပြုထားတာမဟုတ်လို့ဒီဘအလုတ်ကင်ဆိုင်ရာဥပဒေနဲ့ဒီလုပ်ငန်းတွေကိုအရေးယူနိုင်ကြောင်းမြန်မာလူသမားရေးဌာနက VOA ကိုပြောခဲ့ပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့တိုင်ကြားမှုတွေကိုဒူဘိုင်းကမြန်မာကောင်စစ်ဝင်ချုပ်ယုံနဲ့ဆော်ဒီအာရေဗျနိုင်ငံရီယတ်မြို့မြန်မာတန်ယုံကအများပြားလက်ခံရရှိတာကြောင်းတန်ယုံအရာရှိတူက VOA ကိုပြောပါတယ်တချို့ကိစ္စတွေကိုနှစ်ဖက်ညှိနှိုင်းပေးနေကြောင်းသူကပြောပါတယ်
အများကြီးပဲဝင်တော့ဝင်လာတယ်ရှိပါတယ်ဒီလိုမျိုးတွေပုံနဲ့ဖြစ်နေကျွန်တော်တို့ဒီဆက်ကြလာရင်တော့ကျွန်တော်တို့လုပ်ပြနိုင်တဲ့အခါကျွန်တော်ညှိနှိုင်းပြတာပေါ့နော်ဒီလိုဒီလိုဟိုရောက်လာတဲ့ကျွန်တော်ရှိကိုယ်တောင်းဆန်ပါတယ်ရှိပြီပေါ့နော်ဆိုတော့အပေါ်တော့ပို့လို့ဒီဒီကျွန်တော်ရဲ့ပါချမ်းပါလေဒီလိုကိုရှုပ်ပြီးခဲ့တဲ့ပုံမှန်အခြေအနေဒါတရားမဟုတ်ဘူးရှုပ်ကြတဲ့ထုတ်ပြနေတာပေါ့နော်
2022ဩဂတ်လတုန်းကလည်းဒူဘိုင်းမြို့ကအခန်းတစ်ခုမှာပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီး၈ယောက်ဟာ Facebook မှာဗီဒီယိုတင်ပြီးတော့လွတ်မြောက်ဖို့အကူအညီတောင်းခံခဲ့ဘူးပါလေ။သူတို့ကိုအကူအညီပေးတော့မယ်ဆိုတာကိုဆော်ဒီအာရေဗျနိုင်ငံရီယတ်မြို့ကမြန်မာတန်ယုံကသတင်းထုတ်ပြန်ခဲ့ပါလေ။အဲဒီတုန်းကဒူဘိုင်းမြို့နေရာအနှံ့ခွဲပြီးတော့ပိတ်လောင်ခံထားရတဲ့မြန်မာမျိုးသမီးအရေအတွက်ဟာ200လောက်ရှိတယ်လို့ဒူဘိုင်းမြို့ကမြန်မာလူမှုကွန်ရက်အဖွဲ့အစည်းတွေကပြောခဲ့ကြတာဖြစ်ပါလားခင်ဗျာ။